Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2014ခုနှစ်ဇူလိုင်လ2ရက်ဗုဒ္ဓဖူးနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကတော့စုမြတ်မပါရှင်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေအပေါ်ယူကရိန်းအစိုးရကစစ်စေရင်တွေတခုစတင်လိုက်ပါတယ်မြန်မာပါဝင်အမေရိကန်ကပိတ်ဆို့တန်းခတ်ထားတဲ့နိုင်ငံတွေအတွက်ငွေကြေးအရွှေ့အပြောင်းတွေလုပ်ပေးခဲ့မှုနဲ့ဒီ BNP Paribas Bandit ကိုအမေရိကန်အစိုးရကဒေါ်လာဘီလီယံ6ဘီလီယံနီးပါးတန်ရိုက်လိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်မန္တလေးမြို့မှာတော့မင်းညာကလူစုလူဝေးနဲ့ပဋိပက္ခတွေဖြစ်ခဲ့တဲ့အကြောင်းကိုလည်းကျမတို့တင်ပြပေးဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံကိုဒီကနေ့ရောက်လာမဲ့ Australia နိုင်ငံသားဝင်ကြီး Julie Bishop ရဲ့ခီးစဉ်အပေါ်မှာနိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးရဲ့သဘောထားအမြင်မှာတော
့ It's a profound mistake for Western governmentsTo start seeing Burma as primarily a place to do business.
HRW ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါ။ဒါအပြင်ကုလသမဂ္ဂရဲ့အစီအခံစာအရကလေးများနဲ့လက်နက်ဆွဲကင်ပဏိပခဆိုင်ရာဒီစိုးရိမ်ပွဲရာနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံပါဝင်နေတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတိုက်ရိုက်လေလိုက်အစီအစဉ်နဲ့အတူနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုမက်ဆုမြတ်မုံနဲ့ဦးစံမိုးတွေကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေအပေါ်စစ်ဆင်ရေးတဲ့တခုကိုယူကရိန်းအစိုးရကအင်္ဂါနေ့တုန်းကစတင်လိုက်ပါတယ်။ယူကရိန်းဆိုရဘက်ကတစ်ဖက်သက်အပြည့်ခတ်ရက်ဆဲထားတဲ့အချိန်ကျော်သွားပြီးနိုင်ပိုင်းအကြာမှာပဲစစ်စင်ရေးကိုစတင်ခဲ့တာဖြစ်ပါတယ်။ရုရှားနဲ့နေဆက်နာကသဘုံတွေသိမ်းပိုက်ထားတဲ့စစ်စင်ရေးဂိတ်တစ်ခုကိုအဆိုရတပ်တွေဘက်ကပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းအဆိုရကပြောပါတယ်။ဒွန်ဟန်စကီစစ်စင်ရေးဂိတ်ကိုပြန်လည်သိမ်းယူနိုင်ခဲ့တာဟာအကြမ်းဖက်တိုက်ခိုက်မှုစစ်စင်ရေးအတွက်ပထမအောင်းနိုင်မှုဖြစ်တယ်လို့သမ္မတပက်ထရိုပေါ်ရိုရှန်ကိုကသူ့ရဲ့တပ်တွေကိုဂုဏ်ပြုစကားပြောခဲ့တဲ့အကြောင်းသမ္မတယုံကပြောပါတယ်။ယူကရိန်းရှေ့ပိုင်းမှာတိုက်ခိုက်နေကြသူတွေကိုရုရှားကလက်နက်တပ်ဆင်ပေးနေတယ်လို့အမေရိကန်နဲ့သူ့ရဲ့ဥရောပမဟာမိတ်တွေကဆွဆွဲနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကတော့ပြန်လည်စတင်တဲ့တိုက်ခိုက်မှုတွေအတွက်ယူကရိန်းသမ္မတပေါ်ရိုရှန်ကိုအပြစ်တင်ခဲ့ပါတယ်။ရုရှားလူမျိုးတွေရုရှားနဲ့တနေတဲ့သားတွေရဲ့အခွင့်အရေးကိုတတ်နိုင်တဲ့နည်းအားလုံးသုံးပြီးတော့ဆက်လက်ကာကွယ်သွားမယ်လို့မော်စကိုမြို့တော်မှာတပ်အမတ်ကြီးတွေအမြဲတမ်းကိုယ်စားလှယ်တွေကိုသမ္မတပူတင်ကမိန့်ခွန်းပြောကြားခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းကမြို့တွေနဲ့အခြေချနေထိုင်တဲ့နေရာတွေအပေါ်ယူကရိန်းတပ်တွေကပုံမှန်ပစ်ခတ်နေတဲ့အတွက်အရသားတွေထိခိုက်သေးဆုံးရတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းအင်္ဂါနေ့မှာပဲပြောကြားခဲ့ပါတယ်ရှင်
။သတင်းသုံးပတ်နီးပါးပျောက်ဆုံးနေပြီးတဲ့နောက်ဂါဇာမြစ်အနောက်ဖက်ခြမ်းမှာတေဆုံးနေတာကိုတွေ့ရှိခဲ့တဲ့ဆယ်ကျော်သက်အရွယ်အစ္စရေးလူငယ်၃ယောက်ရဲ့ဇာပနာအခမ်းအနားကိုဝမ်းနဲ့ပူဆွေးနေကြသူလူပေါင်း1000နဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဂူသွင်းတကြိုတဲ့ဇာပနာအခမ်းအနားကိုနိုင်ငံရဲ့အလဲဘဲမှာရှိတဲ့မိုဒင်းမြို့မှာကျင်းပခဲ့တာပါ။ဒီလူငယ်၃ယောက်ကိုဖမ်းဆီးသွားပြီးတော့တတ်ဖြတ်ခဲ့တဲ့သူတွေဟာဟာမတ်စစ်သွေးကြွတွေဖြစ်တယ်လို့အစ္စရေးခေါင်းဆောင်တွေကဆွဆွဲကြပါတယ်။အသက်ခံခဲ့ရတဲ့လူငယ်၂ယောက်လူငယ်တွေက၂ယောက်ဟာအသက်၁၆နှစ်သာရှိသေးပြီးတော့တယောက်က၁၉နှစ်ဖြစ်ပါတယ်။အခုလိုဆက်ကြောတဲ့လူငယ်တွေအသက်ခံရတဲ့အတွက်တမျိုးသားလုံးပူဆွေးတော့ကရောက်နေကြပြီးတော့ဒေါသတကြီးနဲ့ကလေးစားချေဖို့တောင်းဆိုတာမျိုးတွေရှိနေပါတယ်။ဇာပနာအခမ်းအနားမှာအစ္စရေးသမ္မတရှီမွန်ပရက်စ်နဲ့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုတို့ကဟာမတ်ကိုဒဏ်ခတ်ရမယ်လို့သတိထံချထားတဲ့အကြောင်းပြောဆိုပါတယ်။ဒီတော့အတွင်းအစ္စရေးစစ်သားတွေဟာဆေဂျော်တက်လူငယ်၃ယောက်ကိုဖမ်းဆီးသွားသူတွေလို့ယူဆရသူ၂ဦးရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းခဲ့ပါတယ်စစ်သားတွေကအင်္ဂါနေ့စောစောပိုင်းမှာဟီဘရွန်မြို့မှာရှိတဲ့အမာအဘူအိုက်ဆာရဲ့နေအိမ်ကိုဖောက်ခွဲပစ်စည်းလိုက်ဖျက်ဆီးပစ်လိုက်တာကိုရုတ်တံကနေပြသခဲ့ပါတယ်နောက်တစ်ယောက်ဖြစ်တဲ့မာဝမ်ကွတ်စမာရဲ့နေအိမ်ကိုလည်းအလားတူပြစ်လုခဲ့တဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်ဒီနှစ်ယောက်ဟာဟာမတ်အဖွဲ့ဝင်တွေဖြစ်ကြတယ်လို့အစ္စရေးကဆိုပါတယ်သူတို့ကတော့ဆေကျော်တဲ့လူငယ်တွေပျောက်ဆုံးမှုမှာသူတို့နဲ့မပတ်သက်ဘူးဆိုပြီးတော့ညှင်းဆိုကြပါတယ်ခင်ဗျာ
။အီရတ်နဲ့ဆီးရီးယားမှာအစ္စလာမ်နိုင်ငံတည်ထောင်လိုက်ပြီလို့ပြောပြီးတော့သူတို့ကခေါင်းဆောင်အဖြစ်ပြောခဲ့သူကမွတ်စလင်အားလုံးအဲ့ဒီကိုလာပြီးတော့လက်နဲ့ဆွဲကင်တိုက်ချဖို့အတွက်ဆော်ဩခဲ့ပါတယ်။အစ်စ်တည်ထောင်လိုက်တဲ့နိုင်ငံတစ်ဟာအသားအရောင်မရွေးနိုင်ငံသားမရွေးမွတ်စလင်အားလုံးအတွက်ဖြစ်တယ်လို့အဘူဘာကာအယ်ဘက်ဒီဒီကပြောထားတဲ့အတန်ကိုအစ္စလာမ်ဝက်ဘ်ဆိုက်တစ်ခုပေါ်မှာအင်္ဂါနေ့ကတင်ခဲ့တာပါ။ဆီးရီးယားနိုင်ငံဟာဆီးရီးယားလူမျိုးတွေအတွက်မဟုတ်တယ်လို့အီရတ်နိုင်ငံကလည်းအီရတ်လူမျိုးတွေအတွက်ပဲမဟုတ်ဘူးလို့သူကဆိုထားပါတယ်။ရမဒန်ဥပုသ်လဟာလက်နဲ့ဆွဲကင်ပြီးတော့တိုက်ခိုက်ဖို့အသင့်တော်ဆုံးအချိန်ဖြစ်တယ်လို့လည်းဘက်ဒဒီကပြောပါတယ်။အီရတ်ကမျိုးတွေကိုဝင်ရောက်သိမ်းပိုက်နေကြတဲ့ဆွန်နီအစွန်းရောက်အစ်ဇီလ် စစ်သွေးကြွတွေကမွတ်စလင်တွေအတွက်အချုပ်အချာအာဏာပိုင်နိုင်ငံတစ်ခုကိုတည်ထောင်လိုက်ပြီလို့ဒီသတင်းပတ်အစောပိုင်းကကြေညာခဲ့တာဖြစ်ပါတယ်။အဲ့ဒီ ISIL အဖွဲ့ဟာဒီအီရတ်နိုင်ငံမြောက်ပိုင်းမြို့တော်တော်များများကိုလည်းတင်ပိုက်ထားတဲ့အဖွဲ့ဖြစ်တယ်လို့ Syria မှာလည်း Syria အစိုးရကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့တစ်ခုဖြစ်ပါတယ်ရှင်။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.3 လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘုရားခုနေ့မနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာဆူဒန်ကျူဘာနဲ့အီရန်နိုင်ငံတွေအပေါ်အမေရိကန်ကကုန်သွယ်ရေးပိတ်ဆို့တန်းခတ်ထားတာကိုကမ္ဘာပေါ်မှာအကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ပြင်သစ်အခြေစိုက် BNP Paribas ဘဏ်က၈နှစ်လောက်ကြာအောင်လို့ချိုးဖောက်ခဲ့မှုနဲ့အပြစ်ရှိတဲ့အတွက်ဒေါ်လာ6ဘီလီယံနီးပါးအမေရိကန်အစိုးရကဒဏ်ရိုက်ခဲ့ပါတယ်။2004ခုနှစ်ကနေ2012ခုနှစ်ကြာ Paribas ဘဏ်ကဖုံးကွယ်ခဲ့တဲ့ဒီထောင်ပေါင်းများစွာသောငွေကြေးလွှဲပြောင်းမှုတွေဟာရှုပ်ထွေးပြီးတော့ကြကြပြန့်ပြန့်ဖြစ်ခဲ့တဲ့လျှို့ဝှက်ဆောင်ရွက်မှုဖြစ်တယ်လို့အမေရိကန်အာဏာပိုင်တွေကဖော်ပြပြောဆိုပါတယ်ဒီဘဏ်ရဲ့လုပ်ရက်ဟာအကြမ်းဖက်မှုလူခွေရေးချိုးဖောက်မှုတွေလုပ်နေတဲ့နိုင်ငံတွေအပေါ်အထောက်အပံ့ပေးရရောက်ခဲ့တယ်လို့ American ပြည်ထောင်စုရှေ့နေချုပ် Eric Holder ကပြောကြားခဲ့ပါတယ
် BNP engaged in a complex and pervasive scheme to illegally move billions through the United States financial
system BNP ဘဏ်ကရှုပ်ထွေးကျယ်ပြန့်တဲ့လျှို့ဝှက်ဆောင်ရွက်ချက်တွေလုပ်ပြီးတော့တန်ခတ်ပိတ်ဆို့ခံထားရသူတွေကိုစားဒေါ်လာဘီလီယံနဲ့ချီကို American ဘဏ္ဍာရေးစနစ်ကိုတရားမဝင်ဖြတ်ကျော်ပြီးတော့အရွှေ့အပြောင်းတွေလုပ်ခဲ့ပါတယ်ဒီလို့ရဟာအမေရိကန်ပြည်ထောင်စုရဲ့ဥပဒေတွေကိုအကြီးအကျယ်ချိုးဖောက်ရာရောက်ပါတယ်လို့ရှင်းနေချုပ် Eric Holder ပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးအရာပိတ်ဆို့တန်ခတ်မှုနဲ့ဆက်နွယ်ပြီးတော့ဒဏ်ငွေရိုက်ခဲ့တဲ့အထက်မှာအခုဒဏ်ရိုက်မှုဟာအများဆုံးဖြစ်ပါတယ်။ BNP Paribas ဘဏ်ကတော့အခုလိုဒဏ်ရိုက်ခဲ့တဲ့အတွက်သူတို့ဘဏ်အပေါ်ဘဏ္ဍာရေးအရာထိခိုက်မှုမရှိသလောက်ဖြစ်မှာပါလို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေလှုပ်လာပြီးတဲ့နောက်2012ခုနှစ်အတွင်းမှာအမေရိကန်ကအရေးယူပိတ်ဆို့မှုတွေကိုတစ်စိတ်တစ်ပိုင်းရှော့ချမှုတွေလုပ်ပေးခဲ့ပါတယ်ရှင်။
2013ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပက္ခပေါင်း23ခုမှာကလေးတွေကိုစစ်သားအဖြစ်စုဆောင်းတာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားတာတွေအပါအဝင်ကလေးငယ်တွေတရားပါအထိဒဏ်ရာတွေရရှိခဲ့တဲ့ကိစ္စတွေဖြစ်နေတယ်လို့ကလေးငယ်နဲ့ပြိပက္ခဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုပါရယ်ကုလသမဂ္ဂအတွေ့အမှုချုပ်နှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာ2013ခုနှစ်ထဲမြန်မာနိုင်ငံအတွင်းကလက်နက်ကင်တိုက်နေတဲ့အဖွဲ့တွေဘက်ကကလေးတွေကိုစစ်သားအဖြစ်စုဆောင်းအသုံးပြုမှုတွေဆက်ရှိနေတဲ့အတွက်စိုးရိမ်စရာဖြစ်တယ်လို့ဖော်ပြထားပါတယ်။ဆယ်နှစ်နှစ်သားကလေးငယ်တယောက်အပါဝင်ကလေး39ယောက်ကိုစစ်သားအဖြစ်စစ်တပ်ကစုဆောင်းခဲ့တယ်ဆိုတဲ့တင်ကြားမှုအစ်စ်တွေကုလသမဂ္ဂကရရှိခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်ကရင်ပြည်နယ်ထဲမှာကလေးတွေကိုတိုက်ခိုက်ရေးအတွက်ရှေ့တန်းမှာစစ်တပ်ကအသုံးပြုနေတယ်လို့ဆိုပါတယ်။လက်နက်ကင်တိုင်းရင်းသားတွေဘက်ကလည်းကလေးစစ်သားတွေကိုဆက်လက်စုဆောင်းအသုံးပြုနေကြတယ်လို့အကြေပွင့်ပြောကြားထားပါတယ်ကမ္ဘာတစ်ဝန်းပြိပက္ခဖြစ်ပွားနေတဲ့နေရာတွေမှာကလေးငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးချိုးဖောက်တဲ့သူတွေကလည်းအရေးယူမခံရဘဲလွတ်မြောက်နေကြတယ်လို့ကလေးငယ်နဲ့ပြိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်လီလာဇာရူကီကအစီရင်ခံစာထုတ်ပြန်စေမှာပြောကြားခဲ့ပါတယ်
American နယ်စပ်ဖက်ကိုအုတ်ထင်းသူမပါတဲ့ကလေးငယ်ထောင်တဲ့ချီတရားမဝင်ရောက်လာနေတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာကြီးထွားနေတဲ့အတွက် America တိုက်အလဲပိုင်းနိုင်ငံတွေအနေနဲ့ကူညီဖြေရှင်းပေးဖို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကတောင်းဆိုလိုက်ပါတယ်။ပနားမနိုင်ငံပနားမစီးတီးမြို့မှာ El Salvador သမ္မတ Guatemala သမ္မတ Honduras နိုင်ငံရဲ့နိုင်ငံသားရဲ့ဝန်ကြီးတို့နဲ့ဒီဝန်ကြီး Kerry အင်္ဂါနေ့တုန်းကတွေ့ဆုံစမှာအခုလိုတောင်းဆိုခဲ့တာပါ။ပနားမမှာ Juan Carlos Lara ရဲ့ဒီကြမ်းကြိမ်ပွဲသမ္မတကြမ်းကြိမ်ပွဲအတွက်ကိုကောင်းဆောင်တွေရောက်ရှိနေချိန်မှာပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။အကြမ်းဖက်မှုတွေဆင်းရဲမွဲတေမှုတွေရင်ဆိုင်နေကြရတဲ့ဒေသကပြည်သူတွေဟာပုံမကောင်းမွန်တဲ့ဘဝကိုလိုချင်ကြတယ်ဆိုတာအမေရိကန်နိုင်ငံကနားလည်ပေးမယ်လို့အမေရိကန်နေဆက်ကိုရောက်ရှိလာကြတဲ့ကလေးငယ်အများအများဟာအမျက်ထုတ်ခံရပြီးတော့ချီးမားတဲ့အန္တရာယ်ရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောကြားခဲ့ပါတယ်ရှင်။
ဗြိတိသျှကိုလိုနီလက်အောက်ခံအဖြစ်ကနေဟောင်ကောင်ကျွန်းကိုတရုတ်အစိုးရအုပ်ချုပ်မှုအောက်လွှဲပြောင်းပေးခဲ့တဲ့18နှစ်မြောက်နှစ်ပတ်လည်နေ့အင်္ဂါနေ့မှာတောင်းနဲ့ချီတဲ့ပြည်သူတွေဟာမိုးရွာသွန်းနေတဲ့လမ်းမတွေပေါ်မှာတက်ပြီးတော့နိုင်ငံရေးဆန္ဒပြပွဲကျင်းပခဲ့ပါတယ်။အစိုးရရုံးပရက်မှာဆန္ဒပြချီတဲ့သူတွေဟာဟောင်ကောင်ရဲ့ရွေးကောက်ပွဲမှာတရုတ်အစိုးရဘက်ကဓာတ်ရိုက်ဝင်ရောက်ဆွတ်ဖက်နေတာကိုရှော့ချတဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ဖို့တောင်းဆိုထားပါတယ်။လက်တဆုပ်စာရှိတဲ့ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ရဲ့အတားအဆီးတွေကိုတွန်းဖယ်ပစ်ခဲ့တာမျိုးတွေရှိပေမဲ့ငြင်းချမ်းစွာဆန္ဒပြပွဲတစ်ခုဖြစ်ခဲ့ပါတယ်ခင်ဗျာ။မနေ့ကညနှောင်းပိုင်းနဲ့ဒီနေ့မနေ့စောစောပိုင်းမှာ ဘရာဇီးနိုင်ငံမှာရှင်ပြိုင်ကစားကြတဲ့ကမ္ဘာဖလားဘောလုံးပွဲဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေမှာအာဂျင်တီးနားအသင်းနဲ့ဘယ်လ်ဂျီယံအသင်းတို့ဟာဆွစ်ဇာလန်နဲ့အမေရိကန်အသင်းတွေကိုအနိုင်ရပြီးတော့ quarter final ပွဲစဉ်တွေကိုရှင်ပြိုင်မှုတက်သွားကြပါပြီ။ပထမပွဲစဉ်မှာအာဂျင်တီးနားနဲ့ဆွစ်ဇာလန်အသင်းတို့အကြိတ်နဲ့ရှင်ပြိုင်ကစားခဲ့ကြပြီးပုံမှန်မိနစ်90ကစားပြီးချိန်အထိဂိုးမရှိသေးသေးဖြစ်နေတဲ့အတွက်အချိန်ပိုကန်ခဲ့ရပါတယ်။အချိန်ပိုကုန်ဆုံးကနေ118မိနစ်အရောက်မှာအာဂျင်တီးနားကလီယိုနယ်မက်ဆီချပေးတဲ့ဘောလုံးကိုအန်ဂလီဒီမာရီယာကသွင်းယူနိုင်ခဲ့ပြီးတော့အနိုင်ရရှိသွားတာဖြစ်ပါတယ်ပွဲစဉ်တစ်လျှောက်လုံးရှုံးပွဲမရှိသေးတဲ့အာဂျင်တီးနားအသင်းဟာဆွစ်ဇာလန်အသင်းကိုခက်ခက်ခဲခဲကြိုးစားပြီးတော့ကစားခဲ့ရတာကိုတွေ့ရပါတယ်ဒုတိယပွဲဖြစ်တဲ့အမေရိကန်နဲ့ဘယ်လ်ဂျီယံတို့ပွဲဟာဆိုရင်လည်းအကျိတ်နဲ့ပွဲကောင်းတစ်ခုဖြစ်ခဲ့ပါတယ်မိနစ်90ပြည့်သွားတဲ့အထိနှစ်ဖက်စလုံးဂိုးမရရှိတဲ့အတွက်အချိန်ပိုကစားခဲ့ရပါတယ်အချိန်ပိုကစားပွဲပြီးကနေ10မိနစ်လိုမှာအမေရိကန်အသင်းအတွက်အပိုင်ဂိုးနီးပါးရခဲ့ပေမဲ့ဘောလုံးဟာဂိုးပါရန်ပေါ်ကျော်သွားခဲ့ပါတယ်အချိန်ပိုပထမပိုင်း15မိနစ်မှာဘယ်လ်ဂျီယံအသင်းကအမေရိကန်အသင်းကို2ဂိုးဆင့်ခဲ့သွင်းယူနိုင်ခဲ့ပြီးတော့ဒုတိယ15မိနစ်မှာအမေရိကန်ဘက်ကချေပါဂိုးတစ်ဂိုးပြန်သွင်းနိုင်တဲ့အတွက်ဘယ်လ်ဂျီယံက2ဂိုးတစ်ဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဗုဒ္ဓဘုရားနေ့နဲ့ခင်သတင်းစီစဉ်ကိုမဆုမြတ်မုံနဲ့ဥဆံမိုးရီတို့ကတင်ပြခဲ့တာပါရှင်။အခုတော့ဒီမန္တလေးမြို့မှာမင်းများကဖြစ်ခဲ့တဲ့ပဋိပက္ခအခြေအနေတွေအကြောင်းကိုပြောပြမှာပါ။အင်တာနက်ပေါ်မှာပြန့်နှံ့ခဲ့တဲ့သတင်းတစ်ခုကနေမန္တလေးမြို့မှာရေအုပ်တသေးဖြစ်ခဲ့ပြီးတဲ့နောက်ရဲကလူစုခွဲခဲ့ရပါတယ်။82လမ်းနဲ့28လမ်းတောက်မှာရှိတဲ့လက်ဖက်ရည်ဆိုင်တစ်ခုနဲ့ပတ်သက်နေတဲ့အတိမပြုတ်နိုင်သေးတဲ့သတင်းတစ်ခုကြောင့်အဲ့ဒီဝင်းကျင်မှာတကောင်ကျော်ချင်းလူတွေစုဝေးရောက်ရှိလာပြီးတော့မတိမငိမ့်ဖြစ်ခဲ့တာဖြစ်ပါတယ်။ရဲကတော့ပြဿနာမဖြစ်အောင်လုံခြုံရေးယူထားရတယ်လို့ VOA မြန်မာပိုင်းကပြောပါတယ်။အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမြတ်မွန်ကပြောပြမှာပါရှင
်မန္တလေးမြို့80နဲ့81လမ်း26နဲ့28လမ်းဝင်းကျင်မှာအင်္ဂါနေ့တကောင်ကျော်ချိန်မှာလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတစ်ခုဖြစ်ပွားခဲ့တာပါတစ်ဖက်နဲ့တစ်ဖက်အုတ်ခဲတွေနဲ့ပြစ်ပေါက်မှုတွေရှိခဲ့တာကိုအဲ့နားမှာရှိနေတဲ့ဒီပဋိပက္ခကြိုတင်ကာကွယ်တားဆီးရေးအဖွဲ့ကကိုသိအောင်မြင်က VOA မြန်မာပိုင်းကိုခုလိုပြောပြခဲ့ပါတယ
်81လမ်းဘက်ကဗလီဘက်ကနေလှမ်းပြစ်နေတယ်ဒီဘက်ကလည်းပမာတွေကလည်းပြန်ပြစ်တယ်ပေါ့သူပြစ်ကိုပြစ်ပြစ်နေတယ်တစ်ဖက်နဲ့တော့အုတ်ခဲတွေနဲ့လှမ်းပြစ်တော့ဂဲတွေနဲ့လလန်းမီတော့လှမ်းပြစ်နေကြတာပဲကျွန်တော်တို့ကလည်းခလန်းလန်းနေလှမ်းကြည့်နေရတယ်မှာ
ဒီလိုအခြေအနေမျိုးတွေစတင်ဖြစ်ခဲ့တာဟာအင်တာနက်ပေါ်မှာအင်္ဂါနေ့တုန်းကထွက်ပေါ်လာခဲ့တဲ့သတင်းတစ်ခုကြောင့်ဖြစ်တယ်လို့ကိုသိအောင်မြင့်ကပြောပြပါရယ
် Facebook စာမျက်နှာမှာဒီ28လမ်းပေါ့နော်28လမ်းနဲ့82လမ်းတောက်မှာရှိတဲ့လက်ဖက်ရည်ဆိုင်ပေါ့ဆန်လက်ဖက်ရည်ဆိုင်ကနေဟိုမွတ်စလင်မျိုးသားနှစ်ဦးကဗမာအမျိုးသမီးကိုမရေကျင်းလိုက်တယ်ဆိုတဲ့အတန်ပေါ့နော်ဒါ Facebook စာမျက်နှာမှာတက်လာတယ်ဒါဟုတ်လားမဟုတ်လားကျွန်တော်လည်းတီးကြမသိဘူးတကယ်အဖြစ်မှန်လားကိုရာဟာလားဆိုတာလည်းကျွန်တော်တိကျတော့မသိဘူးအဲ့ပေါ်မှာတဖြည်းနဲ့ဒီနေ့လူတွေစုလာပြီဒီညနေမှာပြိပကအသွင်ဆောင်တာပဲအဲသက်ဆိုင်ရာရဲတွေလာပြီမလဲအခုမိုးချုပ်လာတော့တဖြည်းဖြည်းနဲ့ပူပူရှုပ်ထွေးလာဘောပွဲပြီးတဲ့အချိန်မှာပူရှုပ်ထွေးလာပြီးတော့ထိမ့်မရသိမ့်မရအနေထားဖြစ်နေရခင်ဗျာအခုအနေထားတော့ညတနာရီခွဲကျော်သွားတဲ့ဆီထိမ့်မရသိမ့်မရဖြစ်နေတယ်အခုသက်ဆိုင်ရာရဲတွေကလည်းဒီပေါ်လူစုခွဲဖို့လိုက်ပြီးတော့လူတွေကိုလိုက်ဟိုမြစ်တာရက်ခံနေပါဗျာပြီးတော့နောက်တစ်ခုကဒီမှာလဲတန်ဃာတွေလည်းရှိပါတယ်တန်ဃာတွေလည်းဝိုင်းပြီးထိမ့်ပေးနေပါတယ်
မင်းကလေးတယောက်အာဓမပြုကျင့်ခံရလို့အမှုဖွင့်နေဆိုတဲ့သစင်တဲ့င်းကနေပြီးတော့အခုလိုမျိုးပဋိပက္ခဖြစ်ခဲ့တာမို့ဒီအဖြစ်အပျက်တကယ်ဖြစ်ခဲ့သလားဆိုတာကိုဒီလက်ဖက်ရည်ဆိုင်ရှိနေတဲ့မန္တလေးအမှတ်8ရဲစခန်းကိုမေးကြည့်တဲ့အခါမှာတာဝန်မှုက VOA ကိုအခုလိုဖြေခဲ့ပါတယ်
အဲ့ဒါတော့ကျွန်တော်တို့စခန်းမှာဖွင့်လာတော့မဟုတ်ဘူးသူတို့ပြင်မနာလို့ဒီအင်တာနက်ထဲမှာတော့ကြားရတာပေါ့သိရတာပေါ့လေပေါ်ပြထားတာပြင်မနာမှာဖွင့်နေတာပေါ့နော်
အဲ့တော့အမှုဖွင့်နေဆိုတာတကယ်ဖွင့်ထားတဲ့အမှုလားရှင
်အဲ့ဒါပြင်မနာကိုမေးကြည့်မှသိမယ်ပြင်းမနာလို့ပဲကျွန်တော်တို့သိရတယ်ဒီအင်တာနက်တို့ Facebook ဆိုတာတော့တော်တော်ကြည်ကြည်ပြင်းပြတော့ဘူးရင်းရှိနေတယ်အဲဒီတင်ထားတာသိရတယ်
။အော်သိရတယ်ဆိုတာက
ပွင့်ပွင့်ဆိုတာတော့ပြင်းမနာကိုပဲမြည်ကြည့်မှကျွန်တော်တို့သိ
တယ်။ဟုတ်ကဲ့ပါရှင
်။ဟုတ်ကဲ့ဟုတ်ကဲ့။ဟုတ်က
ဲ့အဲ့တော့အဲ့ဒီအခုလ
ောကဖွင့်လာတာမဟုတ်တဲ့တော့မသိရတာ။ဟု
တ်ကဲ့အဲ့တော့အခုလောလောဆယ်မှာတော့အခြေအနေနောက်ဆုံးအခြေအနေကဟိုဘယ်လိုအခြေအနေလို့ပြောလို့ရပါလဲ
။နောက်ဆုံးအခြေအနေတော့သူတွေတော့ဘာမှမဖြစ်ပါဘူး။ဘာမှသူတွေတန်ရလဲသူတွေဘာမှရတာလဲ။ဒါမှအေးစီစီပဲလောဆယ်ရတော့ကျွန်တော်တို့ဘူးရင်းပေါ့ဟိုလုံညိုရေးဆိုင်ပဲယူထားတဲ့အနေထားပေါ့ပြဿနာမဖြစ်အောင်ခါတိုင်းလူပဲကျွန်တော်လှည့်ခင်းနေသွားတယ်လာတယ်ဒီအနေထားပဲရှိတယ်
။ဘာလို့ဆိုအခုဟို80 81လမ်းဝင်းကျင်မှာဟိုဘက်ဒီဘက်အဲ့လိုဂဲတွေနဲ့ပေါက်နေကြတယ်ဆိုပြီးတော့အဲ
့ဒီအဲ့ဒါကျတော့ကျွန်တော်တို့ပြောလို့မရဘူးကျွန်တော်ကအထိုင်ရဆိုတော့ကျွန်တော်အဲ့ဒါတွေမပြောနိုင်ဘူးခင်ဗျာ
။ဟုတ်ပြီ
ပြောလို့မရဘူးကျွန်တော်လည်းအဲ့နေရာမှာမရောက်တဲ့အတွက်ကျွန်တော်ပြောလို့မရဘူးအဲ့ဒါတွေကျတော့ကိုယ်ကလည်းကျွန်တော်တို့သတင်းပို့တာပါညာမရှိဘူးအဲ့ကိစ္စတွေအသေးစိတ်ကျတော့မရှိဘူးနော
်။အခုလောလောဆယ်ဒီလုံချုံရေးတာဝန်ရတော့ရဲပဲယူထားတယ်ပေါ့စစ်တပ်ကရောလာတာမျိုးရှိပါလားရှင်။
အဲ့ဒါတော့မကြားမိဘူးမပါဘူးခင်ဗျာကျွန်တော်တို့ရဲလောက်ပဲပေါ့နော်အဓိကတော့
ဒီဗုဒ္ဓဟူးနေ့မနေ့အစောပိုင်းမှာဖြစ်ခဲ့တဲ့မန္တလေးမြို့အခြေအနေတွေဟာမနေ့2နာရီကျော်လောက်မှာတော့ပြန်လည်တင်းကျိန်သွားတယ်လို့မြို့ခံတွေကပြောပါတယ်ဒါပေမဲ့ 26လမ်းတလျှောက်ဈေးကြိုနာရီစဉ်နဲ့82လမ်းတလျှောက်လုံးကဒီလမ်းဘေးမှာရပ်ထားတဲ့ကားတော်တော်များများရဲ့မှန်တွေရိုက်ခွဲခံထားရတာမြင်ရတယ်လို့လည်းမျက်မြင်တယောက်က VOA ကိုပြောပြပါရရှင်
။မဆုမြတ်မှုပါရှင်။ကလေးတငယ်ရင်းနဲ့ဒီလက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွေးမှုချုပ်ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့ကဘာတဝင်းပဋိပက္ခတွေဖြစ်နေတဲ့နေရာပေါင်း23နေရာမှာကလေးများကိုစစ်သားတွေဖြစ်အသုံးပြုနေစေတွေ့ရပြီးတော့ပဋိပက္ခတွေကြောင့်တေဆုံးဒဏ်ရာရရှိကြတယ်လို့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အခြားစိုးရင်ပွဲရာချိုးဖောက်မှုတွေရှိနေတာတွေ့ရတယ်လို့ဖော်ပြထားပါတယ်။အဲ့ဒီစိုးရင်ပွဲရာနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။အကြောင်းဆောင်ကိုတော့ဒေါ်လာလတန်းကတင်ပြမှာပါရှင်။
ကလေးများနဲ့လက်နွယ်ဆက်ကိုက်မှုပဋိပက္ခဆိုင်ရာကုလသမဂ္ဂတွေးမှုချုပ်ရဲ့2014နှစ်ပတ်လည်စီရင်ခံစာမှာကမ္ဘာတစ်ဖက်ပဋိပက္ခဖြစ်ပွားနေတဲ့အာဖရိကအလယ်ပိုင်းဆူဒန်တောင်ပိုင်းဆီးရီးယားအီရန်အစရှိတဲ့နိုင်ငံတွေအပါအဝင်စိုးရင်ရတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့ဖော်ပြထားပါတယ်။ကလေးများနဲ့လက်နွယ်ဆက်ကိုက်မှုပဋိပက္ခဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်လီလာဇရူကီက
We have 23 situation of concern 17 on the agenda of the Security Council and 6 other situation of concern
ဆိုရင်ရတဲ့ပြည်ပခအခြေအနေ23ရရှိပါတယ်အဲ့ဒီမှာလုံခြုံရေးကောင်စီမှာတင်ပြဆွေးနွေးခံရမယ့်နိုင်ငံပေါင်း18နိုင်ငံရှိပြီး6နိုင်ငံကတော့ဆိုရင်ရတဲ့စီးနှဲမှာပါဝင်တာဖြစ်ပါတယ်လက်နက်စွပ်ကိုက်မှုမှာခလီးများကိုအသုံးပြုမှုနဲ့ပတ်သက်လို့အုပ်စုပေါင်း59အုပ်စုစီးရင်တင်ခံရပြီးအဲ့ဒီကျူးလွန်သူတွေနဲ့အုပ်စု၈ခုကအစိုးရတပ်တွေဖြစ်ပြီးအစိုးရမဟုတ်တဲ့50တဖွဲ့တို့ကိုစီးရင်တင်ထားတာဖြစ်ပါတယ်လို့အထူးကိုယ်စားလှယ်ကပြောသွားတာဖြစ်ပါတယ်။အဲ့ဒီစိုးရင်ရတဲ့23နိုင်ငံနဲ့မြန်မာနိုင်ငံလည်းပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2013ခုမှာတက်ဆိုင်ရာအုပ်စုတွေအနေနဲ့အရွယ်မရောက်သေးသူတွေကိုပဋိပက္ခမှာဆက်ပြီးအသုံးပြုနေကြတာတွေ့ရတာဟာစိုးရင်မကင်းဖြစ်စရာလို့အစီရင်ခံစာမှာထောက်ပြထားပါတယ်။မြမတက်မတော်မှာအသက်12နှစ်အရွယ်ယောက်ျားလေးတဦးပါဝင်ကလေး38ဦးကိုတတ်တွင်းအသုံးပြုနေတာတွေ့ရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ခုလိုကလေးတွေကိုတတ်တွင်းမှာစစ်သားတွေဖြစ်အသုံးပြုရမှာမြမတက်မတော်ဟာအရွယ်မရောက်တဲ့ကလေးတွေကိုအထူးသဖြင့်ကချင်ပြည်နယ်အပါအဝင်ရှေ့တန်းတွေကိုဆေးလွတ်ချထားတာတွေ့ရတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။ဒါအပြင်2013ခုမှာတမ်ဘရောကနေထွက်ပြေးခဲ့ကြတဲ့ခလီတွေကလည်းဖမ်းဆီးအရေးယူမှုတွေတိုးလာတာတွေ့ရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ ILO အဖွဲ့ကြီးကနေချမှတ်ထားတဲ့တိုင်တန်းချက်ပေးပို့တဲ့စနစ်အရယောက်ျားလေး98ဦးတို့ရှိခဲ့ပြီး40တို့ကိုတပ်ပြေးတွေဖြစ်သတ်မှတ်ခါအဲ့ဒီ40နဲ့10ဦးကိုတပ်ပြေးတွေဖြစ်ပြန်ဖမ်းဆီးခဲ့တာတွေ့ရတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ကလေးစစ်သားများအသုံးပြုမှုဟာမြမတံဘရောသားမကလက်နက်ကင်အုပ်စုတွေဖြစ်တဲ့ KNLA နဲ့ကချင်လွတ်မြောက်ရေးတပ်တွေမှလည်းအသုံးပြုတာတွေ့ရကြောင်းနဲ့ကုလသမဂ္ဂအနေနဲ့လက်နက်ကင်အဖွဲ့တွေဖြစ်တဲ့ KNLA, KNPB အစရှိတဲ့အုပ်စုတွေနဲ့ဆက်သွယ်လှုပ်ဆောင်ခွင့်ရတဲ့အတွက်ကြောင့်လည်းကလေးစစ်သားများအသုံးပြုမှုလျှော့ချရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ခဲ့တယ်လို့စီရင်ခံစာမှာဖော်ပြထားပါတယ်။ပဋိပက္ခအတွင်းတံဘရောနဲ့ KIA ကြားတိုက်ခိုက်မှုတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းမှာအနည်းဆုံးကလေး9ဦးသေဆုံးခဲ့ပြီးတခြားကလေး6ဦးဒဏ်ရာရရှိခဲ့တယ်လို့တိုက်ခိုက်မှုတွေကြောင့်ကချင်ပြည်နယ်လိုင်စာမှာကလေးချောင်းတွေကိုပိတ်ထားခဲ့ရတယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်မြမတမတော်နှင့် KIA တို့ဟာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာမိုင်းတွေမြုပ်ခဲ့တဲ့အတွက်ကြောင့်လည်းချောင်းနှင့်ဆေးရုံတဝိုက်မှာဘေးအန္တရာယ်တွေစိုးရိမ်ရတယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်အရွယ်မြောက်သေးသူတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်လို့မြန်မာစစ်သားတွေကကချင်ပြည်နယ်မြောက်ပိုင်းမှာအသက်16နှစ်အရွယ်မင်းကလင်းငယ်တဦးကိုအာတမဝိုင်းပြုချင်ခဲ့တဲ့သတင်းထွက်ပေါ်ခဲ့ပြီးတော့2014ဖေဖော်ဝါရီလမှာရှမ်းပြည်မြောက်ပိုင်းမှာ9နှစ်အရွယ်မင်းကလင်းငယ်တဦးကိုအာတမပြုချင်မှုနဲ့မြန်မာစစ်သားတဦးကိုရပ်ဖက်တရားရုံးကထောင်ဒဏ်တစ်သက်ချမှတ်ခဲ့တယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။ခုလိုလက်နက်ဆက်ကင်ပဋိပက္ခမှာကလေးများအန္တရာယ်ချရောက်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုထောက်ပြရမှာမြမအစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ခဲ့တာတွေ့ရတယ်လို့လည်းဖော်ပြထားပါတယ်။ကလေးစစ်သားများအသုံးပြုမှုအပါအဝင်အစိုးရဆုံးကလေးလူအားအသုံးပြုမှုဟန်တာရေးဖြစ်တဲ့ ILO သဘောတူစာချုပ်ကိုမြမနိုင်ငံကလက်မှတ်ရေးထိုးခဲ့တဲ့ကြောင့်နဲ့ကုလသမဂ္ဂအနေနဲ့ကလေးစစ်သားများအသုံးပြုမှုစီးရင်တင်ခံထားရတဲ့မြမအစိုးရနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေကြားငင်းကြရေးဆွေးနွေးပွဲတွေကျင်းပနေတာကိုလေကြိုဆိုတဲ့အကြောင်းထောက်ပြထားပါတယ်။ကု လသမဂ္ဂက2014မလကစတင်ခဲ့တဲ့ကလေးတွေဖြစ်တဲ့စစ်သားတွေမဟုတ်ဘူးဆိုတဲ့လှုပ်ရှားမှုမှာအစိုးရကနေကလေးစစ်သားတွေအသုံးပြုမှုရပ်တန့်ရေး action plan ကိုလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံတွေနဲ့မြန်မာအစိုးရလည်းပါဝင်နေလို့ထူးကိုယ်စားလေးလီလာဇရူဂီကပြောပါတယ်
။ Afghanistan, Chad at the time, DRC, DR Congo, Myanmar, Somalia, South Sudan, Sudan.
အစိုးရတပ်တွေကနေကလေးစစ်သားတွေကိုစုဆောင်းတာအသုံးပြုမှုတွေမလုပ်ဖို့ဖြစ်ပါတယ်။နိုင်ငံပေါင်း၈နိုင်ငံကအစိုးရတွေလက်မှတ်ရေးထိုးခဲ့ပါတယ်။ Afghanistan, Chad, DRC, Congo, Myanmar, Somalia,တောင်ဆူဒန်ဆူဒန်နဲ့ယေမန်တို့ဖြစ်ပါတယ်လို့အထူးကိုယ်စားလှယ်ကပြောသွားတာဖြစ်ပါတယ်ခလီးစစ်သားများအသုံးပြုမှုပပျောက်ရေးအတွက်ဒီစီမန်ကင်းကိုသက်ဆိုင်ရာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့2016ခုနှစ်မှီအကောင့်ထဲပေါ်ရမှလည်းဖြစ်ပါတယ်ရှင်
ဒေါ်လှလတမ်းပါရှင်။အော်စတြေးလျနိုင်ငံသားဝင်ကြီးဂျူလီဘီရှော့ပ်ရဲ့မြန်မာနိုင်ငံခီးစင်မှာစီးပွားရေးရင်းနှီးမြှုပ်နှံမှုကိစ္စထက်လူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်နည်းလမ်းရှာဖွေဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်။နှစ်နိုင်ငံကုန်သင်းရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဆောင်ရွက်ဖို့စထုတ်ထမြောက်အော်စတြေးလျနိုင်ငံသားဝင်ကြီးတအူးအနေနဲ့ဒီကနေ့မှမြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။
ဒီခီးစင်နဲ့ပတ်သက်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားမှု Brett Adam က VOE ကိုခုလိုပြောပါတယ
်။ It's a profound mistake for Western governments to start seeing
Burma. စီးပွားရေးကိစ္စအလေးပေးတာဟာတကယ်ကိုမှားယွင်းတဲ့လုပ်ရပါ။မြန်မာနိုင်ငံအခြေအနေမျိုးမှာစီးပွားရေးရင်းနှီးမြှုပ်နှံတာတွေလောက်ကြဖို့အခွင့်အလမ်းတစ်ခုအနေနဲ့အနောက်နိုင်ငံအစိုးရတွေကမြင်နေကြတယ်လေ။ဒါပေမဲ့သူတို့မြင်နေတာကစီးပွားရေးလုပ်ဖို့အန္တရာယ်ရှိနေတာပါ။လုပ်ငန်းသဘောတူစာချုပ်တွေချုပ်ဖို့နိုင်ငံခြားကုမ္ပဏီတွေအနေနဲ့လက်ပေးလက်ယူတွေလုပ်ရတယ်။အော်စတြေးလျလုပ်ငန်းရှင်တွေနဲ့ဒီလိုလက်ပေးလက်ယူကိစ္စမျိုးတွေတရားဝင်လုပ်ဖို့ညှင်းဆန်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဒါအပြင်နိုင်ငံတကာယင်းနှိမ့်မြုံနံတာတွေနဲ့ပတ်သက်တဲ့တရားဝင်ဥပဒေတွေရှင်းရှင်းလင်းလင်းပြဋ္ဌာန်းနိုင်တဲ့အခြေအနေမျိုးနဲ့ကုမ္ပဏီတွေရဲ့ကုန်ထုတ်လုပ်ငန်းတွေမှာလူခွင့်ရေးချိုးဖောက်တာတွေမရှိဘူးဆိုတဲ့အခြေအနေမျိုးမှာယင်းနှိမ့်မြုံနံမှုလုပ်ငန်းတွေစတင်တင်တယ်လို့သူကဆိုပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်တွေငြိမ်ငြိမ်ချမ်းချမ်းဖြစ်နေတယ်လို့မျှော်လင့်ထားပေမဲ့လက်တွေ့အခြေအနေမှာတော့တမရဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲရေးဟာချိနဲ့အားနည်းနေတာတွေတွေ့ရမှာဖြစ်တယ်လို့ HRW ကထောက်ပြထားပါတယ်။လူခွင့်ရေးအခြေအနေတွေဆူဆူရွရွရင်ဆိုင်နေရတဲ့ရိုဟင်ဂျာအရေးမှလည်းဩစတြေးလျအစိုးရဘက်ကတွန်းဆုတ်နေတယ်လို့ဆိုပါတယ်။နိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ပ်ရဲ့ခီးစဉ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတိုက်တွန်းပြောဆိုဖို့ HRW အဖွဲ့ကမျှော်လင့်ထားတဲ့အပြင်ဗုဒ္ဓဘာသာမြန်မာအမျိုးသမီးတွေအတွက်လက်ထပ်ထိမ်းမြားခြင်းဆိုင်ရာကန့်သက်ထားတဲ့ဥပဒေကျမ်းနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးအနေနဲ့ခီးစဉ်အတွင်းမှာစိုးရိမ်ကြောင်းပြသဖို့လဲ HRW ကတိုက်တွန်းထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေကောင်းမွန်တိုးတက်လာပြီးမှဩစတြေးလျနိုင်ငံအနေနဲ့စီးပွားရေးအရတန်တမာဆက်ဆံရေးမျိုးစတင်တင်တယ်လို့ Brett Adam ကမြင်ပါတယ်။
Well, countries like Australia in the past, before the reform process started, said that their foreign policy.
You know what I mean? Australia လိုနိုင်ငံမျိုးတွေဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးမူဝါဒမှာလူခွင့်ရေးကိစ္စအဓိကဖြစ်ပါတယ်။ဒါကိုအခုချိန်ထိဆက်လက်ပြီးတော့ထားရှိတင်ပါတယ်။ပြည်ပြင်ပြောင်းလဲရေးမှာလည်းထူးထူးခြားခြားမရှိသေးတဲ့အပြင်တချို့အခြေအနေတွေမှာလူခွင့်ရေးချိုးဖောက်တာတွေပိုးပြီးတော့ဆိုးနေပါတယ်။သတင်းတောက်တွေအပေါ်အကန့်အသတ်တွေနိုင်ငံရေးအကျဉ်းသားတွေရှိနေသေးတာရိုဟင်ညာတွေအပေါ်မယုံနိုင်လောက်အောင်လူခွင့်ရေးအခြေအနေဆိုးရွားနေတာပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာလူခွင့်ရေးညှဉ်းပန်းနှိပ်စက်တာတွေရှိနေပါတယ်နိုင်ငံတကာအစိုးရတွေအနေနဲ့သူတို့ရဲ့ခီးစဉ်တွေမှာအဲ့ဒီအချက်တွေကိုအလေးထားပြီးတော့ဆောင်ရွက်ပေးတင်ပါတယ
်ဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့တာတွေကိုရုတ်သိမ်းပြီးတဲ့နောက်2013ခုနှစ်မှာမြန်မာနိုင်ငံတွင်းယင်းနှိမ့်မြုပ်နှံမှုဟာအမေရိကန်ဒေါ်လာတန်130ကျော်ပဲရှိပါသေးတယ်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့နိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ပ်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့အပြင်ပညာရေးနဲ့အမျိုးသမီးစွမ်းရည်မြင့်တင်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမှာကူညီဆောင်ရွက်ဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးတိုင်းနယ်ပြည်နယ်အနှံ့ကောက်ယူနေတဲ့လူထုစင်နာပြူလက်မှတ်ပေါင်း3သန်းကျော်ရရှိသွားပြီလို့ NLD ကကြေညာလိုက်ပါတယ်။မဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင်။
2008 ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးမှာအဓိကအဟန့်အတားဖြစ်နေတဲ့ပုံမှန်436ပြင်ဆင်နိုင်ရေးလူမှုဆန္ဒသဘောထားလက်မှတ်တွေကောက်ယူစုဆောင်းနေတာမှာအခုဆိုရင်လှုပ်ရှားမှုတလားပြည့်တဲ့နေ့မှာလက်မှတ်ပေါင်း3,300ကျော်ရရှိသွားပြီဖြစ်တဲ့အကြောင်းဇွန်လ30ရက်နေ့မှာ NND ကကြေညာချက်ထုတ်ပြန်ခဲ့တာပါနိုင်ငံနဲ့အခွင့်ပြည်နယ်နဲ့တိုင်းအသီးသီးကပုံမှန်436ပြင်ဆင်နိုင်ရေးပြည်သူလူထုလက်မှတ်စုဆောင်းနေမှုတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုပြောပြပါဗျ
။၃000ကျော်ဆို5000လောက်တော့မှန်းထားတာပေါ့။ခံမှန်းကြည့်ပြောတာပါ။မေ29ကနေပြီးတော့ဇူလိုင်19ရက်တက်မှတ်ထားတာ။လာထိုးတဲ့လူတွေအကုန်လုံးကိုဒီကြိမ်းနဲ့ထိုးဖို့အသက်ပြေးဖို့ကိုယ့်ရဲ့လွတ်လပ်တဲ့ဆန္ဒနဲ့ကိုထိုးဖို့အဲ့ဒီဟာတွေကိုကျွန်တော်တို့ကအမြဲရှင်းပြပါတယ်။ယူနေဒီခိုင်နေတိုင်းတွေကလည်းရှင်းကြတယ်ရက်ကြီးတွေကလည်းရှင်းကြတယ်ပြည်သူတွေဘက်ကလည်းအားသာပေါ့သူကမသိဘူးဒီပါတီလို436ကိုပြင်စင်နေဆိုတော့သူတို့ကမေးတယ်436ကိုပြင်တာကဘယ်ပုံမှန်ကိုပဲပြင်ပြင်ကျွန်တော်တို့ကဒီ85ရာခိုင်နှုန်းကျော်ရမယ်လွတ်တော်ထဲမှာအဲ့တော့ဒီပေါ်စည်းပုံချင်းကဥပဒေကဒီတမ္ပူပါကိုယ်စလဲဒီပုံမှန်ပဲမူတည်နေတဲ့ပြင်မှုဆိုတာကဘယ်ပုံမှန်ပြင်တယ်တောင်မို့ဒါကိုပြင်436ကိုအရင်ဆုံးစပြင်မှုအဓိကကြတယ်ဆိုတော့ကျွန်တော်ကရှင်းပြတာ
ပြည်ရင်းမှာသာမကပြည်ပရောက်မြန်မာနိုင်ငံသားတွေကပါဆန္ဒပြုရေးထိုးထားတဲ့လက်မှတ်ပေါင်း3,300ကျော်ရရှိထားပါတယ်ဆိုတဲ့ NND ရဲ့ကြေညာချက်နဲ့ပတ်သက်လို့တော့ VOA ဘက်ကတရားအတည်ပြုချက်ရရှိနိုင်ခြင်းမရှိသေးပါဘူးရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုချင်းမီစတဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းက2008အခြေခံဥပဒေပြင်ဆင်ရေးလူမှုစီယုံဟောပြောမှုတွေနဲ့လှုပ်ရှားနေချိန်မှာပဲနေမျိုးတချို့မှာတော့လူမှုဟောပြောပွဲတွေကိုအာဏာပိုင်တွေဘက်ကဟန်တားနှောက်ယှက်မှုတွေလောက်လာတာရှိတယ်လို့88မျိုးဆက်ငင်းညံ့ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကကိုကိုကြီးကပြောပါတယ
်ရန်ကုန်မန္တလေးအစကြီးတဲ့မြို့ကြီးတွေမှာတော့တော်တော်လေးအားကောင်းပါတယ်အဲပြည်နယ်ပိုင်းတွေနယ်ရီမှာကြတော့ဒီဒေသဆိုင်ရာတာဝန်ရှိတဲ့သူတွေကနေပြီးတော့ခွင့်ပြုမိန့်နဲ့ပတ်သက်လို့ဖန်တားတာတွေရောနောက်နှီးမျိုးစုံနဲ့တချို့ပုဂ္ဂလိကနေရာတွေကိုတော်မှပြားပေးတာလို့ကြားခဲ့ရပါတယ်အဲတော့မြို့ကြီးတွေလည်းသာလို့ရှိရင်တော့နယ်မြို့တွေမှာနည်းနည်းပြည်ထောင်ကစိုးရိမ်နေတာတွေတွေ့ရပါတယ
်ပုံမှန်59စာလုံးအပါအဝင်နိုင်ငံအတွက်အရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်လို့တယ်ဆိုရင်ပြည်ထောင်စုလွှတ်တော်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်မှသဘောတူရမှာဖြစ်လို့2008အခြေခံဥပဒေပြင်ဆင်နိုင်ရေးမှာပုံမှန်436ပြင်နိုင်ဖို့ကဘာကြောင့်အဓိကကျတယ်ဆိုတာကိုပြည်သူအများနားလည်အောင်ဟောပြောစည်းရုံးခဲ့တာတွေနဲ့ပတ်သက်လို့လည်းကိုကိုကြီးကအခုလိုပြောပြပါတယ
်အဓိကကတော့ဒီဖွဲ့စည်းပုံခြေခံဥပဒေကစပြီးရေးဆွဲကြတဲ့ကနိုင်ငံရေးရကိုစားသူမှုအားနေတယ်အထူးသဖြင့်ရွေးကောက်ခံရရတဲ့ကိုယ်စားလှယ်တွေနောက်ဒီတိုင်းရင်းသားခေါင်းဆောင်တွေအစရှိသဖြင့်အရေးပါတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့အမြင်တွေသဘောထားတွေကိုထင်ရှားနိုင်ခြင်းမရှိဘူးပေါ့ပြီးတော့တစ်ပတ်သက်ဆွဲထားပြီးတော့ပြင်ဆင်ဖို့ကြတော့လေနိုင်ငံသားမဲဆန္ဒရှင်အားလုံးကပြင်ညာနေဆိုရင်တောင်မှပြင်လို့မရအောင်တင်းကျပ်ထားတာဖြစ်တဲ့အတွက်ကြောင့်ဒီ436ကိုဦးစားပေးပြီးပြင်ဆင်ဖို့လိုတယ်တကယ်ကပြင်ဆင်စရာပုံမှန်တွေအများကြီးရှိတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်လင်းပြီးတော့သမရဦးသိန်းစိန်ကမေလ31ရက်နေ့ရေဒီယိုမေခွန်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုအခြေပြုတဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်မဖြစ်မနေပြုလုပ်ရမယ့်နိုင်ငံရေးဆွေးနွေးပွဲတွေကနေပေါ်ပေါက်လာတဲ့သဘောတူညီချက်တွေအပေါ်မှာမူတည်ပြီးတော့လိုအပ်သလိုပြင်ဆင်ပယ်ဖျက်ဖြည့်ဆွက်ရေးသားခြင်းတွေကိုပြုလုပ်သင့်ပါတယ်လို့ဆိုခဲ့ပါတယ်ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့သမရဖြစ်တဲ့သူကိုလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိဖို့2015ခုနှစ်ရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့နဲ့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးပြဋ္ဌာန်းဖို့ပြည်ထောင်စုအစိုးရနဲ့လူနည်းစုလူမျိုးစုဒေသတွေအကြားအပြန်အလှန်ဆက်ဆံရေးသတ်မှတ်ဖို့နိုင်ငံရေးမှာစစ်တပ်ဘက်ကပါဝင်နေမှုလျှော့ချပေးဖို့အတွက်လမ်းဖွင့်ပေးတဲ့လို့လည်းအမေရိကန်ပြည်ထောင်စုကယူဆပါတယ
်မဆုမမရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်လှည့်နေပါတယ်ရှင်ကျမတို့ဗုဒ္ဓဖူးနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်